Sorry သတင်းတော်ဓမ္မခါရှူဂျီအသက်ခံမှုမှာပါဝင်ပတ်သက်နေတဲ့ Sorry Arabia အရာရှိတွေတဲကတချို့ကိုဖော်ထုတ်နိုင်ခဲ့ပြီဖြစ်တဲ့အတွက်သူတို့ရဲ့ American ပြည်ဝင်ခွင့် Visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအင်ကာနေ့မှာပြောကြားလိုက်ပါတယ်အခုလိုဒဏ်ခတ်တာဟာနောက်ဆုံးဖြစ်နေအရေးယူတာမဟုတ်သေးဘဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို American ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းဝန်ကြီး Pompeo ကပြောပါတယ်သတင်းတော်မှာတဦးဖြစ်တဲ့ Mr. ခါရှူဂျီကိုအခုလိုအကြမ်းဖက်တဲ့နည်းနဲ့နှုတ်ပိတ်ဖို့လှုပ်ဆောင်တာမျိုးကိုတိကျနေမှာမဟုတ်ကြောင်းအမေရိကန်အစိုးရကရှင်းရှင်းလင်းလင်းပြောထားခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာလ2ရက်နေ့ကသတင်းတော်ခါရှူဂျီပျောက်ဆုံးသွားခြင်းကစပြီးအခု Sorry Arabia အပေါ်မှာအမေရိကန်ကပထမဦးဆုံးအကြိမ်ဖြစ်နေအရေးယူလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနမှအင်ကာနိကဝန်ကြီးပေါင်ပြိုကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ Sorry အရာရှိဘနဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်ခဲ့တယ်ဆိုတာနဲ့ဘသူတွေကိုအရေးယူရဲဆိုတာကိုတော့ထုတ်မပြောပါဘူး။ဒါအပြင်ငွေကြေးဆိုင်ရာအရေးယူမှုတွေချမှတ်တာလိုမျိုးMagnitsky ဥပဒေအရ American ဘက်ကနေအရေးယူဖို့အတွက်စဉ်းစားနေတယ်လို့လည်းပြောပါတယ်။ Sorry Arabia ဘက်ကတော့ Khashoggi အသက်ခံမှုနဲ့ဆင်နွယ်ပြီး Sorry နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ပြီးထိပ်ပန်းထောင်လိုင်းအရာရှိအများပြားကိုအလုပ်ထုတ်ပစ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့တာပါ။ဒါရင်းနောက် Khashoggi ကတူရကီနိုင်ငံ Istanbul က Sorry ကောင်စီရုံးထဲမှာရရက်ဆက်ဆက်အသက်ခံခဲ့ရတာဖြစ်ပြီးဒါဟာကြိုတင်ကြံစည်မှုတစ်ခုလို့တူရကီသမ္မတ Recep Tayyip Erdogan ကအင်ကာနေ့မှာပြောကြားခဲ့ပါတယ်။